Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါသည်ဗျာ Washington မြို့တော် VOA American တန်ကနေ2014ခုနှစ် April 29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line 24 32 39တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးဝေပါအခုနန်းနဲ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးမှာပါဒီထဲမှာဆိုရင်ယူကရိန်းပေါ်ပြစ်မှုကြတဲ့လူရဲအတွက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကရုရှားနိုင်ငံကိုနောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်ဖိလစ်ပိုင်နဲ့အမေရိကန်တို့ကြားမှာလူမျိုးရေးဆိုင်ရာသဘောတူညီမှုအစ်တစ်ခုကိုလက်မှတ်ရေးထိုးလိုက်ပါတယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကဇွန်လမှာကျင်းပမဲ့သမ္မတရွေးကောက်ပွဲကိုဝင်ပြိုင်မယ်ဆိုပြီးတော့ကြေညာပါတယ်အဲ့လိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့လက်ဘရောင်းတောင်ချင်းဤစီမံကိန်းဒေသမှာလေဒီသိန်းနဲ့ဖျားကိုဖြူဖြတ်ဖို့လုပ်နေတာနဲ့ပတ်သက်ပြီ
းထူးခြားတာကအရင်တော့ကဖျားမှာညံ့နေလောက်ထတာမတွေ့ရဘူးအခုကျတော့ဖျားမှာညံ့နေလောက်ထတာလည်းတွေ့တယ်အဲ့ဒီလိုတွေ့တဲ့အတိုင်းပဲဒီကနေ့သူတို့ဖြတ်ဖို့စူးစ
မ်းလက်ဘရောင်းတောင်ဒေသ0ရွာဆမ်းမြဝတီကျောင်းတိုက်ကအရှင်ဥအာလောကပြပြတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်တိုင်းရှိပြည်သားဆက်မှုဆောင်မှာလောအားကားတွေတိုးပေးဖို့အတွက်အလုံသမားတွေဆန္ဒပြနေတဲ့အကြောင်းတခါအမေရိကန်ပြည်ထောင်စုမှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာတွေဆွေးနွေးဖို့ပြင်ဆင်နေလဲဆိုတာအပါအဝင်တရုတ်နိုင်ငံမှာအချိန်တော်ကြာအခြေတင်ဖြစ်နေခဲ့တဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကိုပါလီမန်ကပြဋ္ဌာန်းလိုက်တဲ့အကြောင်းလေးကိုပြောပြသွားဖို့ရှိပါတယ်ဒီအကြောင်းလေးမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်နဲ့ကိုအောင်လင်ဦးတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းပေါ်ပြုတ်မှုကြတဲ့လှုပ်ရက်တွေအတွက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကရုရှားနိုင်ငံကိုနောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်။ EU ကခီးတွွာလာခွင့်ကန့်သတ်လိုက်ပြီးပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့ရုရှားနိုင်ငံသား15ယောက်ရဲ့အမိစင်းကိုတော့ဒီနေ့အင်္ဂါနေ့မှာထုတ်ပြန်မှာပါ။အမေရိကန်ကတော့နောက်ထပ်အရေးယူဖို့ပြစ်မှတ်ထားခဲ့တဲ့အစိုးရတာဝန်ရှိသူ9ယောက်နဲ့ကုမ္ပဏီ18ခုတဲမှာဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခရိုင်းမီးယားအထူးကိုယ်စားလှယ်သမရကိုစောင့်ရှောက်နေတဲ့ဌာနရဲ့အကြီးအကဲရုရှားရဲ့အကြီးဆုံးနိုင်ငံပိုင်ရေနံကုန်ရေနံလုပ်ငန်းဖြစ်တဲ့ Rosneft အကြီးအကဲကိုပါဝင်တယ်လို့ကြေညာပါတယ်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဆာဂျီရက်ဘကော့ဖ်ကတော့အမေရိကန်ရဲ့ဒဏ်ခတ်မှုအသစ်ဟာဆက်ဆုပ်စရာကောင်းတယ်လို့လည်းတုံ့ပြန်ခဲ့ပါတယ
်တောင်ဆူရနိုင်ငံမှာလူပေါင်းတသန်းကျော်အိုးရင်ဆုံးခွာထွက်ပြေးနေကြရတဲ့အထိနိုင်ငံရေးနဲ့လူမျိုးရေးကွဲပြားမှုတွေပေါ်အခြေခံတဲ့အကြမ်းဖက်မှုတွေဖြစ်ပေါ်အောင်အားပေးနေသူတွေပေါ်ပိတ်ဆို့တံခတ်အရေးယူဖို့အမေရိကန်ကစဉ်းစားနေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပါတယ်။တံခတ်အရေးယူနိုင်မဲ့အခြေအနေတွေကိုအမေရိကန်အစိုးရကအနီးကပ်လေ့လာနေတဲ့အကြောင်းတင်းလာနေက VOA နဲ့မင်းမြန်ကမှဝန်ကြီးကယ်ရီကပြောဆိုသွားခဲ့ပေမဲ့ဘသူတွေကိုပြစ်မှတ်ထားမလဲဆိုတာကိုတော့အတိအကျပြောမသွားခဲ့ပါဘူး။အာနာယီနန်နဲ့လူမျိုးရေးအခြေတင်ဖြစ်စရာကိစ္စတွေကစတင်ခဲ့တဲ့တောင်ဆူဒန်နိုင်ငံကတိုက်ခတ်မှုတွေဟာအခုအခါမှာပုဂ္ဂိုလ်ရေးပြဿနာဆန်ဆန်ဖြစ်လာနေတယ်လို့လည်းသူ့အနေနဲ့ယုံကြည်ရတဲ့အကြောင်းပြောဆိုသွားခဲ့တာပါလို့လည်းအရာကြိုးပမ်းခဲ့ရတဲ့တောင်ဆူဒန်အနေနဲ့သူ့တွက်ဆိုင်ရုံပြပကတ်တွေပေါ်ပေါက်နေတာကလည်းကြေကွဲစရာဖြစ်ရတဲ့ကူလို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့အစိုးရနဲ့သဘုံတက်တွေကြားတိုက်ပွဲတွေကိုအဆုံးသတ်ပြီးတပ်တမန်ရင်းနီးလန်းတွေနဲ့အပြေရှာနိုင်မှုမျှော်လင့်ထားစေဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
ဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားလူမျိုးရေးဆိုင်ရာသဘောတူညီမှုအစ်စ်ကိုလက်မှတ်ရေးထိုးလိုက်တာဟာကျုပ်နိုင်ငံအပေါ်ထင်းကြီးတာမဟုတ်တယ်လို့တံပြန်လှုပ်ဆောင်တဲ့သဘောမျိုးလည်းမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။သမ္မတအိုဘားမားကအာရှခရီးစဉ်အဖြစ်ဂျပန်တောင်ကိုရီးယားနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ခဲ့ပြီးအခုဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာပါ။ဖိလစ်ပိုင်သမ္မတဗန်နစ်တိုအကွီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမှာအပြည့်သဘောဆောင်တဲ့ဆက်ဆံရေးရှိတဲ့အကြောင်းကျွန်တော်တို့ရဲ့ဥတီချက်ဟာနိုင်ငံတကာဥပဒေတွေနဲ့သတ်မှတ်ချက်တွေကိုလေးစားလိုက်နာဖို့ဖြစ်ပြီးအဲ့ဒီထဲမှာနိုင်ငံတကာအငင်းပွားမှုကိစ္စတွေလည်းပါဝင်နေဆိုပြီးတော့ပြောလိုက်ပါတယ်။တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ဟာတောင်တရုတ်ပင်လယ်အတွင်းရေပိုင်တဲ့ကိစ္စအပြန့်အလန့်အငင်းပွားနေကြတာဖြစ်ပါတယ်။အခုလောက်ရဟာဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ကြားညှိနှိုင်းမှုပြုလုပ်နေတာကိုရဲစေးတင်ပြလိုက်တဲ့သဘောဖြစ်တဲ့အတွက်စိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းတရုတ်အစိုးရဘက်ရှင်းဟွာသတင်းဌာနကပြောဆိုပါတယ်။အကွီနိုအစိုးရဟာအမေရိကန်ပြည်ထောင်စုနဲ့ကာကွယ်ရေးသဘောတူညီမှုပြုလုပ်ပြီးအမေရိကန်ရဲ့ထောက်ခံမှုနဲ့တရုတ်နိုင်ငံကိုရင်ဆိုင်မယ်ဆိုတဲ့လုပ်ရပေဖြစ်တယ်လို့ထုတ်ပြန်ကြေညာပါတယ်။ဒေတာတွေမှာအမေရိကန်ကတိုးချက်မှုတွေပြုလုပ်လာတာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့စိုးရိမ်မှုရှိလိမ့်မယ်လို့သူ့အနေနဲ့ယူဆကြောင်းသမရအကီနိုကပြောပါရယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့ဒေတာတွေကဘယ်နိုင်ငံအပေါ်ကမှချင်းချောက်တာမျိုးမလုပ်ဘူးလို့လည်းပြောဆိုပါရယ်ခင်ဗျာ
။အမေရိကန်စစ်မြင့်တန်တမန်အင်ဒရူးအိုဘရန်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုတွားရောက်ပြီး နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ကမ္ဘာတဝန်းမိတ်ဆွေဘက်အဖြစ်ဆက်ဆံရေးအမေရိကန်ရဲ့အထူးကိုယ်စားလှယ်နဲ့အဖွဲ့ဟာဒီကနေ့အင်္ဂါနေ့ကနေတောက်ချာနေ့အထိရန်ကုန်နေပြည်တော်မန္တလေးမြို့တွေကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေပုဂ္ဂလိကကဏ္ဍကလုပ်ငန်းရှင်တွေလူမှုသံဝန်းကကိုယ်စားလှယ်နဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်ကိုယ်စားလှယ်ဖွဲ့မှာတော့ယင်းနှိမ့်မြုံနှံသူတွေပရိုက်တာစေနာရှင်တွေစီးပွားရေးတန်ဝဲမှာဦးဆောင်နေသူတွေလူမှုရေးနယ်ပယ်ကစွန့်ဦးတီထွန်သူတွေပါဝင်မှာဖြစ်ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေနိုင်ငံတကာဈေးကွက်နဲ့ချိတ်ဆက်နိုင်မဲ့အစီအစဉ်တွေလူမှုတန်ဝဲအပေါ်ရိုက်ခတ်လာနေတဲ့အခြေအနေတွေကိုလေ့လာမှာဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြပါတယ်။မကြာသေးခင်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးအရအပြောင်းလဲလှုပ်လာတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်တော်စုကလူမှုဆက်ဆံရေးကိုယ်စားလှယ် Richard Stengel လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆဲတို့ကလည်းမကြာသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ကြတာပါ။သမ္မတဘရက်အိုဘားမားကလည်းနိုဝင်ဘာလထဲမှာကျင်းပမဲ့ဒေသတွင်းထိပ်သီးဆွေးနွေးအတွက်မြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာပိုင်းအစီအစဉ်ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီဂျစ်နိုင်ငံတရားရုံးကတမရဟောင်းမူဟာမက်မော်စီအပေါ်ထောက်ခံတဲ့မွတ်စလင်ညီကိုရောများအဖွဲ့ဝင်တွေကိုတည်တံချမှတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကသတိပေးလိုက်ပါတယ်။မွတ်စလင်ညီကိုရောများအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ခံထားရတဲ့အဖွဲ့ဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာအခြေခံဖြစ်တဲ့မျှတတဲ့တရားစီရင်မှုစံနှုန်းတွေနဲ့မကန့်ညီတာတိတာပေါ်လွင်နေတဲ့အကြောင်းအခုလိုတည်တံအပြစ်ပေးမှုကြောင့်နိုင်ငံရဲ့ရည်ရှိတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တဲ့အကြောင်းမစ္စတာဘန်ကီမွန်ကတလင်းလာနေမှာကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အလွန်အစိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကလည်းပြောပါတယ်။နိုင်ငံတကာတရားစီရင်ရေးအခြေခံစံနှုန်းတွေနဲ့မကန့်ညီဘူးလို့သမ္မတအင်ဂျူရောတာဝန်ရှိသူတွေကပြောဆိုလိုက်တာပါ။ဒီမှုဟာဩဂုတ်လအတွင်းမင်ဂျာနဲ့အီဂျစ်နိုင်ငံရဲ့တခြားနေရာတွေမှာဖြစ်ပွားခဲ့တဲ့အထိယုံနဲ့ဆက်နွယ်တဲ့အမှုဖြစ်ပါတယ်။အထိယုံကာလအတွင်းလူတွေတည်ဆုံးခဲ့ရတဲ့အထိဖြစ်ခဲ့ရတာပါ။ဆန္ဒပြပွဲကိုဥဆောင်တဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုတရားမဝင်အဖွဲ့ဖြစ်ကြေညာခဲ့ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြမှုကိုဖြိုခွင်းခဲ့ပါတယ်။ညီကိုရောများအဖွဲ့ကလည်းငြင်းညက်တဲ့နီလန်ပေါင်းစုံအုံပြုပြီးတော့စစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြစ်အောင်ကြိုးပမ်းမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်တပ်ဖွဲ့တွေ2012ခုနှစ်ကပြန်လည်ရုပ်သွင်းသွားပြီးနောက်ပထမဆုံးကြင်ကျင်းပါတဲ့အီရန်နိုင်ငံကရွေးကောက်ပွဲမှာလူမျိုးရေးတပ်ဖွဲ့ဝင်တွေစတင်မဲပေးနေချိန်မှာပဲဖြစ်ပွားခဲ့တဲ့အသေခံဘုံးကွဲတိုက်ခိုက်မှုတွေကြောင့်လူ90ကျော်သေဆုံးခဲ့ပါတယ်။ဘက်ကရမျိုးတော်နဲ့မြို့ရဲ့မြောက်ဖက်ရက်တွေမှာရက်တပ်ဖွဲ့ဝင်ဝစ်စုံတွေဝစ်စင်ထားသူတွေကမဲယုံတွေကိုတက်ခတ်ခဲ့ကြတယ်လို့စစ်တပ်နဲ့ရဲကားရင်နှန်းတွေကိုပြစ်မှတ်ထားခဲ့တဲ့လမ်းမေးထောင်ပုံးတွေကြောင့်လူပေါင်းဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။အတင်ရဲလုံးနဲ့တက်ခတ်မှုဖြစ်ဘက်ကရမျိုးတော်မြောက်ဖက်ကခနာကင်မြို့မှာတော့ကာတက်လူမျိုးတွေရဲ့နိုင်ငံရေးဆွေးနွေးပွဲကိုအသေးခံဘုံးခွဲခဲ့ရမှာလူ30သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရခဲ့ကြတာပါ။နေထိုင်မကောင်းဖြစ်နေတဲ့အီရတ်သမရဂျလာတလာဗီနီစစ်ကူတမှုခံယူနေတဲ့ဂျာမနီနိုင်ငံမှာမဲပေးနေတဲ့ဗီဒီယိုကိုစူဝဲကြည့်ရှုနေတဲ့အချိန်မှာပဲအသေးခံဘုံးပေါက်ခွဲတက်ခတ်ခံခဲ့ရတာဖြစ်ပါတယ်။တက်ခတ်မှုအတွက်ဘသူကမှတော့သူတို့လက်ချဲဆိုပြီးကြီးညာတာမျိုးမရှိပေမဲ့ဆွန်နီစစ်သွေးကြွအုပ်စုတွေကတော့လွန်ကျွေးတက်ဖွဲ့တွေနဲ့လူများစုရှိရိုက်တွေကိုမကြာခဏဆိုသလိုပြစ်မှတ်ထားတက်ခတ်လေးရှိပါတယ်။လွန်ကျွေးတက်ဖွဲ့ဝင်တွေစေယုံနဲ့အချင်းတော်ဝန်ထမ်းတွေသမကလူနာတွေအချင်းသားတွေပါဝင်ဘော်ဒူးနေလွတ်တော်ရွေးကောက်ပွဲအတွက်မဲမပေးနိုင်တဲ့သူတွေအတွက်ကြိုတင်မဲတွေကိုတော့တင်းနာနေကစပြီးတော့ထည့်ဝင်နေကြတာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာပြဿနာတွေရင်ဆိုင်နေရတဲ့တမရဘာရှောင်းအယ်အာဆတ်ဟာတတိယကြိမ်အဖြစ်ခုနှစ်သက်တမ်းတမရယာဒူးအတွက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အဒီလိုဝင်ရောက်ရှင်ပြိုင်မှာဖြစ်ကြောင်းကိုတင်းလာနေမှာလွှတ်တော်သဘာပတိကရုပ်သံကနေကြေညာလိုက်တာဖြစ်ပါတယ်။တမရရွေးချယ်ပွဲကိုဇွန်လ3ရက်နေ့မှာကျင်းပမှာဖြစ်ပြီးဝင်ရောက်ရှင်ပြိုင်မဲ့သူတွေအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးတော့အမည်စရင်တင်သွင်းခွင့်ပြုနေပြီဖြစ်ပါတယ်။2012ခုနှစ်မတ်လမှာစတင်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းစီးရီးယားနိုင်ငံအတွင်းပြည်တွင်းစစ်ဖြစ်ခဲ့ရပြီးတော့တမရအာဆတ်အစိုးရဟာတဘုံလင်းနဲ့တိုက်ခိုက်နေရပါတယ်။ပြည်တွင်းစစ်အတွင်းလူပေါင်း300,000+တေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံသား1.6%တန်းဟာအိန္ဒိယချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေကြပြီးနိုင်ငံတွင်းမှာဆိုရင်လည်းလူပေါင်း6.5%ဟာအိုးမဲ့အိမ်မဲ့ဖြစ်နေကြတာပါ။တမရဘာရှာအယ်အာဆတ်ဟာစီးရီးယားနိုင်ငံကိုနှစ်ပေါင်း300,000+အုပ်ချုပ်ခဲ့တဲ့သူ့ဖခင်ကွယ်လွန်သွားပြီးတော့နောက်ပိုင်း2000ခုနှစ်ကစပြီးတော့အာဏာရရှိလာခဲ့တာဖြစ်ပါတယ်။2000ခုနှစ်က ကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာမဲ68ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပါတယ်။အဲရွေးကောက်ပွဲကိုအတိုက်ခံတွေကသပိတ်မှောက်ခဲ့တဲ့အတွက်ပြိုင်ဘက်မရှိအနိုင်ရခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။သွေးလင်တကွေးယောဂအတွက်တီထွင်ထားတဲ့ဆေးမျိုးစားအစ်ကိုနောက်ဆုံးအဆင့်ဖြစ်စမ်းသပ်အသုံးပြုရမှာကလင်းငယ်ထောက်ဝက်ချက်ကိုအကောက်အွယ်ပေးနိုင်ခဲ့တဲ့အကြောင်းပြည်သူနိုင်ငံကဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Sanofi Pasteur ကပြောပါတယ်။ကျန်းမာရေးအဖွဲ့အစည်းတွေကတော့နှစ်စဉ်နှစ်တိုင်းကမ္ဘာတဝန်းကခန့်မှန်းရေးကလင်းငယ်တန်း400လောက်ဟာချင်းကားတစ်ဆင့်ကူးစစ်တဲ့သွေးလွန်တကွေးရောဂါခံစားနေကြရတယ်လို့ခန့်မှန်းထားတာပါ။ဆေးမျိုးစားအသစ်နဲ့မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကကလေးပေါင်း1000ကျော်ကိုစမ်းသပ်ရမှာတော့56ရာခိုင်နှုန်းကိုအကာအကွယ်ပေးနိုင်ခဲ့တာကိုတွေ့ခဲ့ရပါတယ်။ကြံ့ကျင်သူတွေကတော့50ရာခိုင်နှုန်းအကာအကွယ်ပေးနိုင်တယ်ဆိုရင်ပဲကြီးမားတဲ့အောင်မြင်မှုလို့ဆိုနေကြတာပါ။ပြင်သစ်ဆေးကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အိုလီဗာကာမဲကတော့သွေးလွန်တကွေးဟာကာကွယ်ဆေးနဲ့ဟန်တန်းနိုင်တဲ့ရောဂါအဆင့်ရောက်လာစေဖို့ရည်မှန်းထားတဲ့အကြောင်းပြောပါတယ်။အမေရိကန်ပြည်ထောင်စုကယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတော့ကမ္ဘာလူကြီးသုံးပုံတစ်ပုံလောက်ရှိတဲ့အပူပိုင်းနဲ့သမာပိုင်းဒေသတွေမှာနေထိုင်ကြသူတွေကသွေးလွန်တကွေးအန်တီဂျင်နဲ့ရင်ဆိုင်နေကြရတယ်လို့ယောဂကြောင့်တည်ဆုံမှုတွေနဲ့လည်းကျိုးဝနိုင်တယ်လို့ခန့်မှန်းထားပါတယ
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုအောင်လင်ဦးတို့ကကြေညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာနားဆင်ဖတ်ရှုလို့ရသလို VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်။အခုတော့သတင်းဆောင်ပါးတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ LeBron တောင်ကျင်းနီစီမံကိန်းဘက်မှာတင်မမှုတွေဖြစ်နေတဲ့အခြေအနေကိုပြောပြခြင်းပါတယ်။စကိုင်းတိုင်းမော်ရွာခရိုင် LeBron တောင်မှာရှိတဲ့ကျင်းနီစီမံကိန်းအတွက်ဒေသခံတွေရဲ့လယ်မြေတွေနဲ့သာသနာ့နယ်မြေတွေကိုရှင်းလင်းရမှာအခုနောက်ဆုံးလယ်ဒီတိန်ကိုအာဏာပိုင်တွေကအင်အားသုံးဖြိုဖျက်နေတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေပါတယ်။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆက်လက်ကန့်ကွက်မှုတွေပေါ်ပေါက်နေချိန်မှာပဲအာဏာပိုင်တွေကအစီအစဉ်တိုင်းဆက်လုပ်နေတဲ့အတွက်ဒေသခံတွေကလည်းဆက်လက်ကန့်ကွက်ဖို့ကြိုးပမ်းနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စကိုင်းတိုင်းမုံရွာခရိုင်လက်ဘရောင်းတောင်မှာရှိတဲ့သာသနာအဆောက်အဦဖြစ်တဲ့လယ်ဒီတိန်ကိုဒေသခံတွေကန့်ကွက်နေတဲ့ကြားကပဲကျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကဖြိုဖျက်ဖို့အတွက်ကြိုးစားခဲ့တာပါမကြသေးခင်တုန်းကတော့တန်ငါအပား30ခန်းနဲ့တိန်နှုတ်ပွဲလုပ်ခဲ့ပြီးတဲ့နောက်ဧပြီလ28ရက်နေ့မှာတော့ဖျားကိုညှန်းဆင်ပြီးဖြိုဖျက်ဖို့အတွက်ကြိုးစားခဲ့တယ်ဆိုပြီးလက်ဘရောင်းဒေတာဇီရောရွာစက်မြဝရီကျောင်းတက်ကဆရာတော်ဦးအာလောကကမိန့်ပါတယ
်ထူးခြားတာကအရင်ကဘုရားမှာညံနေလှုပ်ထတာမတွေ့ရဘူးအခုကျတော့ဘုရားမှာညံနေလှုပ်ထတာလည်းတွေ့တယ်အဲ့ဒီလိုတွေ့တဲ့အတိုင်းပဲဒီကနေ့သူတို့ဖြတ်ဖို့ကြိုးစားတယ်ပေါ့ဒီညံလှုပ်ခြင်းอ่ะပေါ့အပေါ်မှာရှိနေတယ်ခီးပေါ်ကခီးပေါ်ညင်ဖြုတ်ပြီးမှသူတို့ဒါမှဒါရင်လှုပ်ခြင်းတို့လှုပ်အောင်လို့ဦးဇင်းတို့အဲ့ဒီလိုတွေ့တယ်ဗျအဲ့ဒီလိုဖြတ်ဖို့ကြိုးစားတဲ့အချိန်မှာဒီကနေ့ကထူးထူးခြားခြားပဲဒီကနေ့လော်ရောင်းဒေတာမှာနေရီလည်းအတင်းတိုက်တယ်ညနေ9နာရီခွဲအချိန်နောက်ကနေနေရီလည်းအတင်းတိုက်တယ်မိုးကလည်းကျပြီးတော့လာတဲ့အချိန်မှာကျတော့အဲသူတို့ကာထားတဲ့စောစောတော်မှာလူတွေမသိမငြင်းအောင်ဆိုပြီးတော့ကာထားတာအဲကာထားတဲ့ဒီအစိမ့်တွေပေါ့ဗျာမြို့တွေမှာစောက်ထားတဲ့တိုက်တွေမှာကာထားတဲ့အစိမ့်မျိုးတွေအကုန်အဲညွန့်ပြီးတော့ကျိုးတဲ့ဟာကျိုးအဲအချိန်ကမှသူတို့ရဲ့ဒီပြားနဲ့ပင်ကိုဆူဆက်ခြင်းကိုခိတ္တရဲနာတယ်လို့ဦးဇင်းတို့သတင်းရဦးဇင်းတို့သိရတယ်ပေါ့ဗျာအဲလယ်ဒီတင်ကိုဖြိုဖျက်ဖို့ရတယ်သူတို့လူရင်းကတင်းကတော့30နဲ့40ကြားမှာရှိတယ်လို့ဦးဇင်းတို့သတင်းရရှိတယ်ပေါ့ဗျာ
လေဒီသိန်းအပါဝင်စီမံကိန်းကိုကန့်ကွက်ခဲ့ကြသူတွေကိုလုံခြုံရေးအာဏာပိုင်တွေက2012ခုနှစ်နိုဝင်ဘာလထဲမှာအင်အားသုံးပြီးတော့နှိမ်နှင်းခဲ့ချိန်မှာတော့တန်ငါတော့90ထဲမနည်းအပါဝင်အများအပြားထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါအကြမ်းဖက်နှိမ်နှင်းမှုတစ်နှစ်နဲ့5လပြည့်တဲ့အထိအေးအေးယူဆောင်ရွက်ခြင်းမရှိသေးတဲ့အတွက်ကောလေဒီသိန်းကိုကာကွယ်ရေးအတွက်ပါဒေသခံတွေနဲ့တန်ငါတော်တွေကဧပြီလ29ရက်နေ့မှာဆန္ဒပြဖို့အတွက်စီစဉ်ခဲ့ကြတာလည်းဖြစ်ပါတယ်
တနေ့နဲ့ငါးလပြည့်ပေါ့ဗျာမိလောင်မုံနဲ့ကျုပ်ကန်ကန်နဲ့ယခုချိန်ယနေ့ချိန်ကြီးဒါဥရင်နဲ့ညီဆောင်ရွက်ပေးခြင်းနဲ့ဟိုလောက်ကန်ဆောင်ရွက်ပေးခြင်းနဲ့မရှိသေးဘူးအဲ့ဒီတော့ကြောင့်မလို့ဒေသခံမြို့လူလူလူအနေနဲ့အဲဒီလေဒီဆရာတော်ဘုရားကြီးရဲ့ဘုရားမြင့်တင်ကိုလည်းမပြောဘဲပြက်ပေးခြင်းနဲ့အတွက်ကြောင့်မလို့တုံမာထက်ကနေပြီးတော့လည်းပဲညောင်မကြီးဒီစစ်တပ်ဆန္ဒပြဒီလေဒီတင်ကြီးသာဝရဒီတန်ကြီးအတွက်တောင်းဆိုသွားကြမှာဖြစ်နေဗျာ
လက်ဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကတော့အကောင့်ထယ်ဖို့ရေးကော်မတီအနေနဲ့ကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်ပါဆောင်ရွက်မှုတွေမရှိသလောက်အားနည်းတယ်လို့ဝေဖန်ထားပါတယ်။လေထီသိမ်ကိစ္စနဲ့ပတ်သက်လို့လည်းအခုလိုမျိုးဖြည့်ဆည်းဖို့လှုံ့ဆော်တာဟာမဖြစ်သင့်ဘူးဆိုပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်ပြီးသူ့တော်ကိုစလဲဒေါခင်ဆန်းလိုင်ကလည်း BOA ကိုပြောထားပါတယ်။လက်ရှိမှာတော့လက်ဘရောင်းတောင်လေထီသိမ်ကိုကာရန်ထားတဲ့အစိမ်းရောင်ပလတ်စတစ်အစတွေလည်းမိုးလေတိုက်ပြီးပြိုပြက်နေတယ်လို့သိမ်ကိုစတင်ဖြည့်ဖို့လှုံ့ဆော်မှုတွေလည်းရပ်နားထားလိုက်ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ရှင်
လက်ဘရောင်းတောင်ဒေသမှာဒေသခံတွေနဲ့အာဏာပိုင်တွေတင်းမာမှုတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုထိုင်းခြေဆိုင်သတင်းတောက်မရေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရွှေပြည်သားမှာအလုသမားတွေဘာကြောင့်ဆန္ဒပြနေကြသလဲဆိုတာကိုကြည့်အောင်ပါအလုသမားအခွင့်အရေးဆုံးရှုံးမှုတွေလုပ်ငန်းခွင်အတွင်းလုံခြုံမှုရရှိရေးနဲ့အချိန်ကြီးနဲ့လောအားလစာတရားဝင်သတ်မှတ်ရေးကအလုသမားတို့အခုလက်တလောဆန္ဒပြတောင်းဆိုနေကြတဲ့အချက်တွေဖြစ်ပါတယ်နိုင်ဆုံးလုခလာစာတရားဝင်မတက်မနိုင်သေးတာဟာအလုရှင်အလုသမားကြာပြဿနာတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါရယ်အခုလက်ရှိအလုသမားယာနဲ့ချီဆန္ဒပြနေတဲ့ရွှေပြည်သားထေကျုပ်ဆက်ယုံဝင်းအတွင်ကအလုရှင်နဲ့အလုသမားကြာမပြေလည်မှုအပေါ်အလုသမားကိုယ်စားလှယ်တွေဝင်ရောက်ကူညီဖြည့်ရှင်းပေးနေတဲ့အခြေအနေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါရယ်ခင်ဗျာ
အခုလက်ရှိရွှေပြည်သား startup ဆက်ယုံမှာဆက်ယုံမန်နေဂျာနဲ့အလုပ်သမားတွေကြားတင်းမာမှုတွေဖြစ်ပြီးတော့အလုပ်သမားယာနဲ့ချီဆန္ဒပြနေကြတဲ့အတွက်အလုပ်သမားသမဂ္ဂတွေခုံသမားရီယုံနဲ့အတူအလုပ်သမားရေးလှုပ်ရှားသူတွေကဝင်ရောက်ဖြည့်ရှင်ပေးနေကြပါတယ်အထက်ကျုပ်ဆက်ယုံတွင်မှာအလုပ်ရှင်လှုပ်သမားကြားမပြေလည်မှုတွေကြောင့်ဆန္ဒပြနေကြတဲ့အတွက်ဆန္ဒပြလှုပ်သမားတွေကိုဆက်ယုံကထမင်းမကြွေးတော့ဘဲနဲ့တင်းမာနေတဲ့အခြေအနေနဲ့ပတ်သက်လို့ရွှေပြည်သားအထက်ကျုပ်ဆက်ယုံတွင်မှာဆန္ဒပြနေတဲ့အလုပ်သမားတဦးကအခုလိုပြောပြပါတယ်
အစမပြေဘူးမှအစမပြေတဲ့အတွက်ညီမတို့ခုံရုံးကိုတင်လိုက်ပြီနော်ခုံရုံးကိုတင်လိုက်ပြီမှဘလို့ပဲဆက်ပြီးတော့ပဲပြောပြောတစ်သေးဘက်ကဒီအော့စုပါကိုဖြုတ်မပေးနိုင်ဘူးဆိုတဲ့အတွက်ညီမတို့ဘက်ကလည်းဒီအော့စုပါကိုဖြုတ်မပေးနိုင်ဘူးဆိုရင်ညီမတို့ကလေးတွေအားလုံးကိုဒီညာနီးပါးကိုဘယ်လိုစူးစမ်းပေးပါလဲဆိုတော့ဒီနည်းပြန်ကြလာတော့မှတော့ညီမတို့ကဆက်လုပ်ကမယ်ဆိုတာကို
အခြေခံလောကကလစားနေပါပြီးတော့အလုသမားခွင့်ရေးဆုံးရှုံးနေတာရတာဒီအတွက်အလုသမားတွေဘက်ကဆန္ဒပြတောင်းဆိုမှုတွေဖြစ်နေရတယ်လို့လည်းအလုသမားသမဂ္ဂကကိုကျော်စိုးဦးကပြောပြပါဗျ။အ
ဓိကတော့စသဖြင့်အလုသမားခွင့်ရေးဆုံးရှုံးမှုကလည်းစရည်ဖြစ်တာပေါ့နော်။အလုသမားခွင့်ရေးဆုံးရှုံးမှုဆိုရင်ဒါမှဒီခွင့်နဲ့ပတ်သက်တဲ့အရာတွေမရရှိခဲ့တာတွေနောက်ဒုက္ခတိုးတောင်းတဲ့ဒေါသတိုးတောင်းတာပေါ့ဒေဇီတိုးတောင်းတဲ့ကိစ္စတွေပေါ့။နောက်တစ်ခုကဒီအခုကစရည်ဖြစ်တာအောစုပါဟိုပါလှုပ်ထုတ်ခိုင်းတဲ့အဆင့်ပေါ့နော်။အဲဒီကနေစဖြစ်တာ။နောက်တစ်ခုကဒီအောစုပါမတင်းလင်းလိုင်ကိုလှုပ်ထုတ်ခိုင်းနေပေါ့နော်။အဲဒီလိုလှုပ်ထုတ်ခိုင်းပြီးဒီလိုဆန္ဒပြတဲ့ဝန်ထမ်းတွေကိုလောရင်ပန်းနဲ့အဆောင်လေဝန်ထမ်းတွေအကုန်လုံးသမင်းမကြည့်ဘူးပေါ့နော်။အဲဆန္ဒပြတဲ့အဆောင်လေဝန်ထမ်းအကုန်လုံးသမင်းမကြည့်တော့ဘူး။ရေလည်းသုံးဝင်မပြူဒါကြောင့်ရတဲ့ရေလိုအိုးလိုငှားပြီးတော့မှပဲချက်ပြုတ်စားတောင်းနေရတယ်ပေါ့နော်အဲ့လိုမျို
းအခုဖြစ်နေတဲ့ရွှေပြည်သားဆက်ယုံရဲ့ပြဿနာကိုဝင်ရောက်ကူညီဖြေရှင်းပေးနေတဲ့အမျိုးသားအဆင့်အလုသမားကိုယ်စားလှယ်ဒေါက်တာဆိုင်းခိုင်မျိုးထွန်းကလည်းအလုရှင်တဲ့အလုသမားတွေကြားတင်းမာနေတဲ့ပြဿနာကိုဖြေလည်အောင်ဝိုင်းဝန်းဖြေရှင်းပေးနေကြတယ်လို့ပြောပါတယ
်ကျွန်တော်လည်းခုနအဲ့မှာဝင်ပြီးတော့မှလုရှင်လုသမားကြားဝင်ပြောပြပါတယ်ဒါနဲ့မပြေလည်တာတော့အခုတော့ပုံစံမှအစ်စ်ကိုပြန်လိုက်ပြီးတော့နော်အဲ့ဒီဟာပေါ့ဟုတ်အဲကျွန်တော်တို့ကတော့ဝင်ပြီးတော့မှဟိုမှာလုရှင်လုမှာကြားထဲမှာဟိုအားလုံးနှစ်ဖက်ပို့ပြီးတော့အကျိုးရှိနိုင်မဲ့လမ်းကြောင်းကိုတော့အများအားတော့ကျွန်တော်တို့အချက်ထားပါတယ်။ဒါပေမဲ့အဲဒီကတော့ကျွန်တော်တို့ကလုသမားဖက်ကတော့ရက်ပြီးတာပေါ့။အဲ့လိုသမားဖက်ကတော့
တရားဝင်လောကလာစာမတက်မှတ်ရသေးတဲ့အတွက်အခုလက်ရှိဖြစ်ပေါ်နေတဲ့အလုရှင်အလုသမားကြားမပြေလည်မှုတွေမှာအလုရှင်ဘက်ကလည်းဥပဒေအရလှုပ်ဆောင်မှုအခက်အခဲတွေဖြစ်နေတာကိုသိခဲ့ရတယ်လို့သူကပြောပါတယ
်။အခြေတန်းကြောင့်လုရှင်လုသမားပြဿနာဆိုစကားပြီးကတိစေရုံထဲမှာအလုရှင်နဲ့တကယ်လုသမားတို့ကနေပြီးပထမစာကြည့်လေဆိုတာညှိနှိုင်းရမှာပေါ့နော်။ဒါပေမဲ့ဒီလိုစားတဲ့ဆိုတဲ့ပြဿနာမျိုးစုံဖြစ်သွားတာကအလုရှင်နဲ့လုသမားကြားဘူးလားအတိအကျဆေးဆင်းမှုမရှိတဲ့ဒီပြဿနာတွေအခုမျိုးငယ်အဆင့်တွေပါရောက်လာတာပေါ့နော်ဒါပါရလို့ရှင်ဒီဘက်ကလည်းဒီနေ့ကျွန်တော်ပြောဆိုသင်းနေကြတယ်သူတို့ကလည်းညှော်လင့်တယ်ဒီအနေဆုံးခပ်ပြီးနေပေါ်လာတာဒါမှလည်းသူတို့ကရှင်းရှင်းလင်းလင်းပါလို့ကောင်းမလို့ပါဘူးဆိုတာသိပါပေါ့အခုကျတော့သူတို့အနေနဲ့လည်းခက်ခဲတာဥမာဥပဒေပိုင်းမှာပဲဟာလိုက်နာမလဲပါလို့ကောင်းမလဲဆိုသူတို့လည်းရှင်းရှင်းလင်းလင်းမသိပါဘူးဆိုတာပြောတာတော့ဒီနေ့ကျွန်တော်ကြားခဲ့ရတာပေါ့
အရသာအစိုးရလက်ထက်နိုင်ငံရေးစီးပွားရေးလူမှုရေးအဖက်ဖက်မှာပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းနိုင်ငံသားယင်းနှိမ့်မြုံနံမှုတွေပို့ပြီးတော့မှလှုံ့ဆော်လာတယ်လို့ပြည်တွင်းကုန်ထုတ်ဆက်မှုလုပ်ငန်းတွေကလည်းပို့တိုးချေလှုပ်ဆောင်လာနေတဲ့အနေအထားမှာမြန်မာနိုင်ငံတွင်းကအလုပ်သမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအလုပ်သမားအခွင့်အရေးရရှိရေးလုပ်ငန်းဝင်တွင်လုံခြုံစိတ်ချမှုရှိရေးနဲ့အနေအဆုံးအခြေခံလုခလာစာတတ်မှတ်နိုင်ရေးကအဓိကထားလှုပ်ဆောင်ရမယ့်အချက်တွေဖြစ်လာနေတာဖြစ်ပါတယ်
ရှိပြည်သားစက်မှုဆောင်မှာအလုပ်သမားတွေဆန္ဒပြနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြတော့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေနဲ့ဆိုင်တဲ့သတင်းကိုပြောခဲ့မှာအခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကစူနီပွဲတစ်ခုအကြောင်းကိုပြောပြကြပါတယ်။ဧပြီလ30ရက်နေ့ဖြန်ကြာရင်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပမယ် Global Conference ကမ္ဘာလုံးဆိုင်ရာစူနီပွဲမှာမြန်မာပြည်အသွင်ပြောင်းလဲခြင်း Transformation of Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲကနေနိုင်ငံတကာယင်းနီးမြုံနှံသူတွေမြန်မာနိုင်ငံကိုပို့ဝင်လာတာမျိုးမြန်မာအသွင်ကူးပြောင်းရေးဖြစ်စဉ်ကိုနိုင်ငံတကာကပို့ပြီးကူညီလာတာမျိုးတွေအထိမျှော်လင့်ထားကြောင်းတက်ရောက်ဆွေးနွေးမဲ့မြန်မာကိုယ်စားလှယ်တဦးကပြောပါတယ်အပြည့်စုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အီဗီလာ29ကနေ30ရက်နေ့ထိကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာကျင်းပနေတဲ့ Milken Institute ရဲ့ကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲဟာအထူးသဖြင့်တော့အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေအများစုတက်ရောက်တဲ့ပွဲလေဖြစ်ပါတယ်။ဒီနှစ်ပါနဲ့ဆို14နှစ်မြောက်ကျင်းပလာခဲ့တဲ့ဒီကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံအကြောင်းဇောင်းပေးဆွေးနွေးကြမှာကတော့ဒါပထမဦးဆုံးအကြိမ်ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်တွေနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်၄ဦးကသူတို့သက်ဆိုင်ရာကဏ္ဍအလိုက်တင်ပြဆွေးနွေးကြမှာဖြစ်တယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်မဲ့မြန်မာညီညွတ်ရေးစင်တာ MBC ရဲ့ဒါရိုက်တာဦးမင်းစောဦးက VOA ကိုပြောပါတယ်
။အဓိကတော့သူတို့သိချင်တာလက်ရှိပေါ်နေတဲ့အပြောင်းလဲနဲ့ပတ်သက်ပြီးသူတို့သိချင်တယ်။အလားနိုင်ငံတကာလည်းဗမာပြည်လာပြီးတော့ယင်းနည်းလုံးမှုတွေလုပ်မယ်ဆိုလို့ရှိရင်ဘယ်လိုနိုင်ငံရေးအမခန့်ချက်လားဒီစီဝိုင်းအမခန့်ချက်တွေအတွက်ဘယ်လိုဆောင်ရွက်မှုရှိမလဲပေါ့ဗျာ။ဒီလိုကိစ္စတွေကိုလည်းဒါသူတို့သိချင်တော့ဒါဆွေးနွေးကြတဲ့သဘောပါ။နော်လက်ရှိပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တချို့ကျွန်တော်ဆွေးနွေးတော့ရှိပါတယ်။ဒီကိုကိုရီယိုဆိုလို့ရှိရင်လည်းဒါသူတို့လက်ရှိအနေထားနိုင်ငံရေးသုံးသပ်ချက်တွေပါမယ်။အပီရိုဖတ်ဖိုင်နိုဆိုလူရှင်းလဲသူရဲ့ဒီ CY 30ချက်ဒီပါမယ်အနာဘီရိုကိုဆက်အောင်လို့ဆိုလူရှင်းလဲဒါဒီဝေချေးပိုင်းဆိုင်ရာ policy တွေမှာ30ချက်ဒီပါမယ်ပေါ့နော်အဓိကတော့တက်ရောက်လာတဲ့သူတွေဟိုကဏ္ဍမျိုးစုံရှုထောင့်မျိုးစုံကနေပြီးတော့ဒါကျွန်တော်တို့ဆွေးနွေးပြပြီးတော့သူတို့အနေနဲ့ဗမာပြည်ကိုလာပြီးရင်းနှီးမြှုပ်နှံမယ်ဗမာပြည်မှာလာပြီးတော့ဒီ transition ကို support လုပ်မယ်ပိတ်ဆံမျိုးတွေလုပ်မယ်ဆိုလို့ရှင်းဘာတွေကိုစဉ်းစားသင့်လဲဆိုတဲ့ဟာကို idea လေးရတော့ဆိုပြီးကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့ပုံပါ
မြန်မာအစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုကြိုးစားလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းအသွင်ကူးပြောင်းရေးဖြစ်စဉ်တွေချုံးမွေ့မှုမရှိသလိုရလဒ်တွေကလည်းရှုပ်ထွေးနေသေးတယ်လို့နိုင်ငံတကာဘက်ကရှုမြင်နေတာပါဦးမင်းစောဦးကတော့မြန်မာညီညာရေးဖြစ်စဉ်ကိုပြည်ပကကြီးတွေကြုံခဲ့ရတဲ့နိုင်ငံတွေရဲ့ဖြစ်စဉ်နဲ့နှိုင်းယှဉ်ဖို့လိုမယ်လို့တုံ့ပြန်ပါတယ
်မြန်မာပြည်ရဲ့ peace process ကိုကျွန်တော်တို့ကဗမာပြည်ခုနဲ့ကြည့်လို့မရအခြားနိုင်ငံမှာဆွီလန်ကမှဘာတွေဖြစ်ခဲ့လဲအလား Republic of Congo မှာဘာတွေဖြစ်ခဲ့လဲဒါရင်းနဲ့ကျွန်တော်တို့ကတိုင်းကြည့်ဖို့လို့မြမပြည်မှာကဂျင်းဂျိုင်းချစ်စင်တော့သူများနိုင်ငံတွေလို့တစ်ဖွဲ့နှစ်ဖွဲ့နဲ့လောက်ရတာမဟုတ်ဘူးအားလုံးပေါင်း16ဖွဲ့နဲ့ကျွန်တော်တို့ကလောက်ရတာ16ဖွဲ့နဲ့လောက်တဲ့အချိန်မှာလောလောဆယ်မှာကျွန်တော်တို့မှာ14ဖွဲ့နဲ့အပြည့်ခက်ရဆဲရကျွန်တော်တို့လောက်ထားနိုင်ရတယ်တစ်ဖွဲ့နဲ့ပေါ့နော်သူနည်းနေသဖြစ်တယ်ကျွန်တော်နိုင်ငံတကာ standard နဲ့ပဲကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ရှိသွားနေတဲ့ process ကတော့ဒါရှိ့ဥဆက်သွားနေတယ်ဆိုတော့ပြတာပဲလို့ကျွန်တော်မြင်တယ်
အခုကျင်းပနေတဲ့ Global Conference ညီလာခံမှာဆွေးနွေးမှုတွေကနေမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးစီးပွားရေးစတဲ့ကဏ္ဍတွေမှာအထောက်အပံ့တွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဦးမင်းစောဦးကပြောပါတယ်။
အဲ့တော့သူတို့အနေနဲ့ကကျွန်တော်တို့ဆွေးနွေးချက်တွေကိုသူတို့ကြည့်ပြီးတော့ဟာလာဘလို့အမြင်တွေရှိလဲဆိုတဲ့ဟာအပေါ်မှာသူတို့စဉ်းစားမယ်။စဉ်းစားပြီးတော့သူတို့ဟာလာစိတ်ဝင်စားတယ်ဗမာပြည်နဲ့ပတ်သက်ပြီးတော့ထားမှရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ရှိတယ်။ဟာလာဒီ transition ကိုလည်းပံ့ပိုးပေးချင်တဲ့ solution တော့သူတို့ဆိုင်ရာကဏ္ဍတွေ like challenge data ကောက်တဲ့ကိစ္စတွေသက်ဆိုင်ရာဖွဲ့စည်းတဲ့ဆက်သွယ်မှုများတဲ့ကိစ္စတွေဒါတွေကိုဆက်လုပ်လာတယ်လို့ကျွန်တော်ထင်ပါတယ
်။ဦးသိန်းစင်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်16ဖွဲ့နဲ့အပြစ်ခတ်ရရေးလက်မှတ်ထိုးရမှာ14ဖွဲ့နဲ့သဘောတူညီမှုရခဲ့ပြီး KIA အပါအဝင်အခြား2ဖွဲ့နဲ့သာလက်မှတ်ထိုးဖို့ကြံနေပါတယ်ခင်ဗျာ။
တော်ရရှိမြတ်မြာမြန်မာနိုင်ငံတွင်းကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေဆက်ဒေသနေရာအတော်များများမှာမွေးဆေးဝါးသုံးစွဲမှုတွေစိုက်ပျိုးထုတ်လုပ်မှုတွေပိုများလာနေပါတယ်။ဒါကြောင့်လဲမကြာခင်ကပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမွေးဆေးဝါးစန့်ကျင်ရေးနေ့တွေကိုပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ကြပါတယ်။တနေ့တခြားတိုးများလာတဲ့မွေးဆေးဝါးအန္တရာယ်နဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာသောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး fax နံပါတ်က1-239-382-5554ဖြစ်ပါတယ် email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ခင်ဗျာ ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါခင်ဗျာ။ဒီကနေ့အင်္ဂါနေ့မနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကဆက်ပြီးတော့အခုကတော့တရုတ်နိုင်ငံရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။နှစ်ပေါင်း20လောက်အခြေတင်ဖြစ်နေခဲ့ပြီးတဲ့နောက်တရုတ်ပါလီမန်ဟာသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေတရက်ကိုပြဋ္ဌာန်းလိုက်ပြီးဖြစ်ပါတယ်။ဒါဟာအပြုသဘောဆောင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။လက်တွေ့အကောင့်ထဲဖော်ရမှာခက်နိုင်ပေမဲ့ပတ်ဝန်းကျင်ညှဉ်းနှောင်းအောင်လှုံ့ဆော်သူတွေကိုစိန်ခေါ်နိုင်လိမ့်မယ်လို့ဆိုပါတယ်။ဒီသတင်းတော့ Rebecca Viley ဟောင်ကောင်ကနေပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စန္ဒကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဥပဒေသေးဟာပတ်ဝန်းကျင်ထိမင်းရေးအာဏာပိုင်တွေကိုအရေးယူပိုင်ခွင့်အာဏာပို့ပေးထားပါတယ်။တဘာဝပတ်ဝန်းကျင်ထိမင်းရေးအဖွဲ့တွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ခွင့်ပေးထားပြီးဂေဟတ်စနစ်ကိုအထူးကာကွယ်ဖို့လိုအပ်တဲ့နယ်မြေတွေကိုလည်းအတိအကျကန့်သတ်ဖော်ပြထားပါတယ်။ဒါဟာ1989ကစပြီးပတ်ဝန်းကျင်ထိမင်းရေးဥပဒေကိုပထမဆုံးအကြိမ်ပြုပြင်ထင်တာလည်းဖြစ်ပါတယ်။ဒီဥပဒေဟာအနာဂတ်တရုတ်ပြည်ပတ်ဝန်းကျင်ထိမင်းရေးအတွက်အရေးကြီးတဲ့အကျိုးဆက်တွေဖြစ်ထွန်းစေလိမ့်မယ်လို့ဥပဒေဗျူအမတ်တူဖြစ်တဲ့ဂျင်းရှုံငင်းကပြောပါတယ်
။環保法的修改是针对我国现在严峻的环境现实。
ဒီဂျင်းရဲ့ဥပဒေဟာချိုးရွားနေတဲ့သဘာဝပတ်ဝန်းကျင်အခြေအနေမှန်အပေါ်ပြင်းထန်တဲ့ထုံးနှက်ချက်တွေဖြစ်ပါတယ်။စနစ်ကိုပြန်လည်တိဆောက်နိုင်ဖို့အရေးကြီးတဲ့အချက်တွေလည်းဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာအရှင်းအဟုန်ကြီးမားတဲ့ဖွံ့ဖြိုးရေးဒဏ်တွေကိုခံနေရတာပါဒီဖွံ့ဖြိုးမှုကြောင့်သံပေါင်းရာနှင်းချီတဲ့ပြည်သူတွေကိုဆင်းရဲမှုကမြင့်တင်ပေးနှံခဲ့ပေမဲ့သဘာဝပတ်ဝန်းကျင်ကိုတော့အကြီးအကျယ်ပဲပျက်စီးစေခဲ့ပါတယ်လေရည်နဲ့မြေစီလွှာညင်နွမ်းမှုဟာစိုးရင်စရာအဆင့်ထိရောက်လာခဲ့ပါပြီဒါဟာတရုတ်ပြည်သူများစွာတို့အဖို့ခံပြင်းဒေါသထွက်စရာအကြောင်းရင်းခံဖြစ်လာခဲ့ပါတယ်သဘာဝပတ်ဝန်းကျင်ညင်နွမ်းမှုကိုပထမဦးစားပေးပါမယ်လို့အာဏာပိုင်တွေကပြောနေခဲ့ပေမဲ့ဒေသန္တရအစိုးရတွေကတော့စီးပွားရေးအမြတ်တစ်ခုတည်းကိုသာကြည်ပြီးဆုံးဖြတ်လာခဲ့တာဆယ်စုနှစ်တွင်နဲ့ချီပြီးကြာမြင့်လာခဲ့ပါပြီအခုပြင်ဆင်ချက်ဥပဒေဟာအာဏာပိုင်တွေနဲ့ကုမ္ပဏီတွေကိုကောင်းမွန်တဲ့စံနှုန်းတွေကိုလိုက်နာစေမဲ့ရန်တရာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်ဇူနန်ဟာသဘာဝပတ်ဝန်းကျင်ကိုစောင့်ကြည့်နေတဲ့ China Dialogue website ရဲ့လက်ထောက်အက်ဒီတာတူဖြစ်ပါတယ
်其实整体来讲一个突出的一点就是这个环保部环保的环境治理的这个
ဒီပြင်ဆင်ချက်မှာထင်ရှားတဲ့အပြောင်းအလဲတစ်ယောက်ကတော့သဘာဝပတ်ဝန်းကျင်ထိမင်းရေးဆိုတာဟာဥပဒေဘောင်နဲ့တည်ရှိလာခြင်းပဲဖြစ်ပါတယ်။တချို့ဥပဒေသဘောတွေဟာလက်တွေ့ဟိုတုန်းကရှိနေခဲ့ပြီးဖြစ်ပေမဲ့အခုအခါမှာမှဥပဒေအတိအကျဖြစ်လာခဲ့တာပါ။ဒါဟာတာဝန်ဝတ္တရားအရတည်ဝင်အခိုင်အမာသတ်မှတ်ပေးလိုက်တာဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဒီပြင်ဆင်ချက်ဟာပတ်ဝန်းကျင်ညင်ွမ်းစီသူတွေကိုပြည်ထောင်ချမှတ်ပိုင်ခွင့်ညင်ွမ်းစီရမှာအဆုံးပြုတဲ့ပစ္စည်းတွေကိုသိမ်းဆည်းပိုင်ခွင့်နဲ့လည်းပေးထားပါတယ်။သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းအချက်လက်တွေကိုအများပြည်သူတွေရယူသိရှိပိုင်ခွင့်ဆိုတဲ့အခန်းတစ်ခန်းလည်းဖော်ပြထားပါတယ်။ဒီပြင်ဆင်ချက်တွေကိုအတည်ပြုနိုင်ဖို့တရုတ်ပါလီမန်မှာနှစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။အစောပိုင်းကတင်သွင်းခဲ့မှုတဲ့ပြင်ဆင်ချက်သုံးခုကတော့အကျိတ်အနဲ့ညှင်းခုံပြီးပယ်ချခြင်းခံလိုက်ရပါတယ်။ဥပဒေအရအေးအေးယူမယ်ဆိုတဲ့ကိစ္စဟာအဓိကအငင်းပေါ်စရာဖြစ်ခဲ့တာပါ။အခုတော့ပတ်ဝန်းကျင်ညှဉ်းနှံစီသူတွေကိုတရားစွဲဆိုနိုင်တဲ့အဖွဲ့အစည်းပေါင်းတရုတ်နိုင်ငံမှာ300ကျော်ရှိလာခဲ့ပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်။အရက်ဖက်အဖွဲ့အစည်းတွေရဲ့ထောက်ပြချက်တွေကိုစာရွက်ပေါ်မှာဖြည့်ဆင်းပေးထားတာတော့ရှိရပြီဖြစ်ပေမဲ့လက်တွေ့ဘယ်လိုဖြစ်လာမလဲဆိုတာကိုတော့နီနီကကစောင့်ကြည့်နေရတဲ့လိမ်အောင်မယ်လို့ဇူးကပြောဆိုသွားပါတယ်။
刚才我们所说的所有的都困难，这个有技术性。
ပြဌာန်းချက်တစ်တိုင်းမှာလက်တွေ့အကောင့်ထဲပေါ်ရေးဟာပြဿနာဖြစ်ပါတယ်။နိပညာအခက်အခဲတွေစာရွက်ပေါ်ကစီမင်းနဲ့တကယ်လက်တွေ့အခြေအနေကွဲလွဲတဲ့ပြဿနာတွေဒီဥပဒေကြောင့်အကျိုးစီးပွားထိခိုက်နိုင်သူတွေနဲ့ရင်ဆိုင်ရမယ့်အနေအထားတွေရှိလာဦးမှာဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်နဲ့ပတ်သက်ပြီးတော့ဦးကျော်စန်းသာပြောပြသွားတာဖြစ်ပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အပတ်စဉ်စီးပွားရေးကဏ္ဍအပါအဝင်တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ